တရုတ်ဆိုရရဲ့ကိုဗစ် -19 လုံးဝကင်းစင်ရေးပေါ်လစီကြောင့်မြို့ကြီးအတော်များများမှာလော့ခ်ဒေါင်းတွေချမှတ်ထားတဲ့အတွက်တရုတ်နိုင်ငံသားတွေဟာမေဒေးအလုတ္တမနေ့ကိုတိတ်ဆိတ်စွာဆင်နွှဲနေကြရပါတယ်။မေဒေးအလားရဲ့ကာလဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့ကနေဗုဒ္ဓနေ့အထိမြို့တော်ဘေကျင်းကစားတောက်ဆိုင်တွေမှာဆိုင်ထိုင်စားတာကိုပိတ်ပင်ကန့်သတ်ထားပြီးအိမ်မှာစားဖို့ပဲဝယ်ယူလို့ရနိုင်ပါတယ်။ဘေကျင်းမြို့တွင်းကပန်းချန်နေတဲ့ကမ္ဘာလက်ခီးတဲ့ဒီအလာများတဲ့နေရာတွေအားလုံးဟာလဲကန့်တက်လူဦးရေတဲ့50ရာခိုင်နှုန်းသာလက်ခံပါတယ်။မနစ်ကမှဖွင့်လိုက်တဲ့ Universal အပန်းဖြေဥယျာဉ်အားကစားကွင်းကလည်းယာယီပိတ်ထားမဲ့အကြောင်းကြေညာပါတယ်။ပုံမှန်အားဖြင့်အားလိုက်ရဖြစ်တဲ့စနေနေ့ကနေဗုဒ္ဓဟူးနေ့အကြာလူဦးရေ 1.4 ဘီလီယံရှိတဲ့တရုတ်နိုင်ငံအတွင်းခီးစဉ်ပေါင်းတန်း100,000ကအခုနှစ်မှာ60ရာခိုင်နှုန်းအထိရော့ကျလိမ့်မယ်လို့ပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။ယောဂပိုးကူးဆက်မာကိုထိမ့်ချုပ်ဟန်တာတဲ့အနေနဲ့အခါတိုင်းနှစ်တည်းလိုပြည်내ကူးပီးခီးထွက်တာတွေမလုပ်ကြဖို့အစိုးရကတိုက်တွန်းထားပါတယ်။တခြားနိုင်ငံအတော်များများကကိုဗစ်နဲ့ဆိုင်တဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပြီးကိုဗစ်နဲ့အတူရှင်တွဲနေထိုင်လို့ရနိုင်မလားဆိုတာကိုစမ်းသပ်လှုပ်ဆောင်နေကြပေမဲ့တရုတ်အစိုးရကတော့ယောဂပိုးကူးဆက်သူလုံးဝမရှိစေရေးဆိုတဲ့မူဝါဒကိုစုပ်ကင်ထားဆဲဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လူဦးရေအထူးထပ်ဆောင်လက်ဖြစ်စီးပွားရေးနဲ့ကုန်ထုတ်လုပ်မှုအဓိကမြို့တော်လည်းဖြစ်တဲ့ရှန်ဟိုင်းမှာအခုအချိန်ထိအပြင်မထွက်ရအမိတ်အသက်ဝင်နေဆဲဖြစ်တာကြောင့်ဒေသခံတွေရဲ့နေထိုင်မှုဘဝတွေမကဘဲစီးပွားရေးအရာပါကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်ပေါ်နေပါတယ်။ယောဂပိုးကူးဆက်မှုတွေအများဆုံးဖြစ်ခဲ့တဲ့ရှန်ဟိုင်းမြို့မှာသေဆုံးသူ400ရှိခဲ့ရာကအခုတော့တဖြည်းဖြည်းလျော့ကျလာနေပါပြီ။စနေနေ့ကယောဂပိုးကူးဆက်သူ8,892ဦးရှိခဲ့တာကြောင့်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းက2000ကျော်ရှိခဲ့တာနဲ့ဆိုင်ရင်တိတိတသာကျဆင်းခဲ့ပါတယ်။ရှန်ဟိုင်းမြို့အပြင်ကတနင်္ဂနွေလုံးမှာယောဂဗိုလ်ကူးဆက်သူ384ဦးသာရှိပါတယ်ခင်ဗျာ